Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ View American တိုင်းရဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့တနင်္ဂနွေမနက်ခင်းရေဒီယိုစီစဉ်တွေကို American ပြည်သူ Washington DC မြို့တော်ကနေပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေပြီး9နာရီထုတ်လွှင့်ပေးသွားမယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 49နဲ့လိုင်းလံမီတာ190တွေကနေပြီးဖမ်းယူနားဆင်နိုင်ပါတယ်ဒီမနက်အစီအစဉ်မှာကျွန်တော်တားညွှန်ဦးပါ
ကာဇာဆေးရုံတွေပေါ်ကလူနာတွေဘေးလို့ရရှောင်တိမ်နေဖို့ကိုဟားမတ်စ်အဖွဲ့ကပိတ်ပင်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆွဆွဲလိုက်ပါတယ်မြန်မာပြည်မြောက်ပိုင်းတိုင်းရင်းသားညီနောင်မဟာမိတ်၃ဖွဲ့စစ်စီရင်မှာစစ်ကောင်စီတပ်စခန်းပေါင်း140နီးပါးကိုသိမ်းယူပြီးချင်းရွှေဟော်မွန်ဂိုနဲ့ကွလွန်မြို့နယ်တွေကိုပမိုင်နိုင်ထိန်းချုပ်နိုင်ခဲ့ပြီလို့ MNDAA ကထုတ်ပြန်ထားပါတယ်တချိန်တည်းလောက်ကိုက်ဒေသကအင်တာနက်လိမ့်လည်ဂိုင်းကောင်းဆောင်တွေကိုအလို့ရှိကြောင်းတရုတ်ရဲတပ်ဖွဲ့ကဝရံထုတ်ပြန်ခဲ့ပါတယ်
တယ်လီမျိုးနောက်ဆုံးရသတင်းတွေအပြင်ကရင်ပြည်နယ်နဲ့မွန်ပြည်နယ်ဇက်မှာတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်တာကြောင့်ကလင်းငယ်နှစ်ဦးသေဆုံးရတဲ့သတင်းပြဖို့ချက်ကိုတင်ဆက်ဖို့ရှိပါတယ်။အဲဒီနောက်မှာတော့ပတ်စံအစီအစဉ်တွေဖြစ်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးကမ်းကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများမြင်ကွင်းချက်မှတ်စုနဲ့ထူးခြားဆန်ပြသတင်းတွေထုတ်လွှင့်တင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ကာဇာမအဝိုင်းခံထားတဲ့ရှီဖာဆေးယုံကနေဘာကြောင့်လူနာတွေကိုအန္တရာယ်မရှိမရွှေ့ပြောင်းနိုင်ရတယ်ဆိုတဲ့အကြောင်းမရှိပဲအန္တရာယ်ရှိတဲ့အနေအထားမှာပဲလူနာတွေဆက်ပြီးနေရအောင်အဟမတ်စစ်သွေးကြော်တွေကလှုပ်ဆောင်နေတာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသာယာဟုကတင်းငွေတွေကပြောလိုက်ပါတယ်လူနာတရားကိုဆေးယုံကနေရွှေ့ပြောင်းပြီးဖြစ်အောင်မကအဲ့ဒီဝန်ကျင်မှာနေထိုင်ကြတဲ့ပါလက်စတိုင်းတွေဟာအန္တရာယ်ကင်းလမ်းကြောင်းကနေတောင်ပိုင်းကိုတောင်းနဲ့ချီပြောင်းသွားကြပြီးလည်းဖြစ်တယ်လို့အစ္စရေးကောင်ဆောင်က CNN ကိုပြောပါတယ်ဒါပေမဲ့ဂါဇာရဲ့အကြီးအမားဆုံးဆေးရုံဤမှာအစ္စရေးနဲ့ဟားမတ်စ်တို့ဆက်လက်တိုက်ခိုက်နေစေဖြစ်တယ်လို့ဆေးရုံရဲ့ညွှန်ကြားမှုမိုဟာမက်အဘူဆယ်မီယာကပြောပါတယ်။အမေရိကန်ကတော့အဲ့လိုဆေးရုံဝင်းကျင်မှာတိုက်ခိုက်နေကြတာကိုမမြင်လို့တဲ့အကြောင်းဒါနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်နဲ့ဆွေးနွေးနေတဲ့အကြောင်းအင်ပီရိုအမျိုးသားလုံခြုံရေးအချံပဲဂျိတ်ဆူလီဗန်က CBS ရုပ်မြင်သံကြားကိုပြောလိုက်ပါတယ်။လက်ဘနိုအစ္စရေးနဲ့ဆက်မှာတော့တနင်္ဂနွေနေ့အစောပိုင်းအစ္စရေးမြောက်ပိုင်းမနာရာနယ်မြေကိုမော်တာအမြောက်နဲ့လက်ဘနွန်ခစ်ပိုလာတို့ကပြစ်ခတ်ခဲ့တဲ့အတွက်အစ္စရေးစစ်သား9ယောက်နဲ့တခြားလူ10ယောက်ဒဏ်ရာရရှိသွားကြတယ်လို့အစ္စရေးစစ်တပ်နဲ့ဝန်ဆောင်မှုအဖွဲ့တွေကပြောကြပါတယ်။နှစ်ယောက်ကတော့စိုးရိမ်ရတဲ့အခြေအနေရှိတယ်လို့ဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတရုတ်နဲ့စစ်တပ်ချင်းဆက်ဆံရေးပြန်လည်ထူထောင်ဖို့လိုလားနေတယ်လို့အင်ပီရိုလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကတင်းငွေနေ့ကပြောလိုက်ပါတယ်။မစ္စတာဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့ဟာမတွေ့ဆုံမီရက်တကယ်လိုနေတဲ့အချိန်မှာအခုလိုပြောလိုက်တာပါမစ္စတာဘိုင်ဒန်နဲ့မစ္စတာရှီဂျင်ပင်တို့ဟာအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာကျင်းပမဲ့အာရှပစိဖိတ်ဘူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံမှာဗဟုသုတလုံခြုံတွေ့ဆုံကြဖို့ရှိပါတယ်2021ခုနှစ်မစ္စတာဘိုင်ဒန်သမ္မတဖြစ်လာတဲ့အချိန်ကလေးကဆိုလို့ရှိရင်ဒါဟာဒုတိယကြိမ်လူချင်းတွေ့ဆုံကြတာပါစစ်တပ်ချင်းဆက်ဆံရေးပြန်လည်ထူထောင်မှုသမ္မတကပိုင်းဖြတ်ထားပါတယ်ဘာကြောင့်လဲဆိုတော့ဒါကအမေရိကန်နဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားဖြစ်လို့ပါပဲလို့CBS ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာ Jake Sullivan ကပြောခဲ့ပါတယ်။စစ်တပ်ချင်းဆက်သွယ်ဆက်ဆံရေးလမ်းကြောင်းကျွန်တော်တို့လိုပါတယ်။ဒါမှသာအမားလုံမိတာအတွက်ချက်လွဲသွားတာနားလည်မှုလွဲတာတွေရှောင်နိုင်မှာပါလို့ Jake Sullivan ကဆိုပါတယ်။ဒေတာကောင်းဆောင်တွေအဆင့်ကနေနီပရီဗတ်ဆရာအဆင့်အပေါင်းဝင် Indo-Pacific ဒေတာကရေပြင်နဲ့ဝင်းဟင်အဆင့်ထိဆက်ဆံရေးပြန်လည်ထူထောင်နိုင်ပါတယ်လို့လည်းသူကဆိုပါတယ်။ဒီအကြောင်းအရာဟာလာမယ့်ထိပ်သီးအစည်းအဝေးမှာထိတ်တန့်ဆွေးနွေးမယ့်အကြောင်းအရာတရားဖြစ်ပါတယ်လို့လည်းသူကပြောပါတယ်။ယူကရိန်းမှာတော့ယူကရိန်းရှေ့ပိုင်းမှာအဓိကကျတဲ့မျိုးနှမျိုးအနီးကနေရာတွေကိုပြန်ရဖို့ကြိုးစားတဲ့အနေနဲ့ရုရှားတပ်တွေကတိုးမြင့်တိုက်ခိုက်နေကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကတနိုင်တွင်နေကပြောလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းတပ်တုတူဖော်ရေးမျိုးဘက်ဘုတ်မျိုးအနီးကနေရာတွေကိုပြန်ရဖို့ကြိုးစားတာဖြစ်တယ်လို့ယူကရိန်းမြေပြင်တပ်မှုက Telegram လူမှုစာမျက်နှာမှာရေးထားတာပါ။ယူကရိန်းကဘက်ကုန်းနာကုန်းမြင့်နေရာတွေကိုရုရှားကပြန်လည်သိမ်းပိုက်ပြီးတာဖြစ်တယ်လို့သူကဆိုပါတယ်အခုလိုတိုက်ခိုက်လာတာတွေကိုပြန်လည်တွန်းလာတိုက်ခိုက်လိုက်တယ်လို့ယူကရိန်းဗိုလ်ချုပ်အော့ကဆန်ဒါစ်ဆူရစ်စကီးကပြောပါတယ်ယူကရိန်းကရုရှားသိမ်းပိုက်ထားတဲ့နယ်မြေတွေကိုပြန်ရဖို့တမ်းပြထိုးစစ်ဆင်နွှဲခဲ့တာဖြစ်ပေမဲ့နယ်မြေကိုနိုင်နေချင်းသာတိုးချဲ့နိုင်ခဲ့ပြီးဆုံးရှုံးမှုတွေကလည်းကြီးမားနေပါတယ်ဘက်ကုန်းတောင်ပိုင်းရှိကလစ်ကာကာဂျူမစ်ဘန်နဲ့မြို့တွေမှာယူကရိန်းက၅ချိန်တိုက်ခိုက်ခဲ့တာကိုပြန်လည်တွန်းလှန်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာဒုတိယဗိုလ်ချုပ်ကြီးအီဂေါ်ကိုနက်ရှန်ကော့ဖ်ကပြောပါတယ်။ဘက်ဘုတ်တောင်ပိုင်းကယူကရိန်းတပ်တွေအခိုင်အမာဆွဲထားတဲ့ အာဒီကမျိုးကိုရုရှားကလေကြောင်းကအသိန်းချိန်30တိုက်ခိုက်ခဲ့တယ်လို့လဲယူကရိန်းပို့ချုပ်ကြီးအိုလက်ဇန်ဒါတာနော့စကီကဆိုပါတယ်
အန်ဒမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနက်ပိုင်းသတင်းတွေကိုဗီဒီယိုကဆက်လက်ကြည့်ညာနေပါတယ်ခင်ဗျာမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်တော် MNDA ဟာမဟာမိတ်တပ်ဖွဲ့များနဲ့ပူးတွဲ့ပြီးကိုကမုံကိုသိမ့်နီစတဲ့နေရာတွေကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်သိမ့်ပိုက်နိုင်ခဲ့တဲ့အပြင်ချင်းရွှေဟော်မုံကိုနဲ့ကွန်းလွန်မြို့နယ်တွေကိုလည်းပိုင်နိုင်နိုင်ထိ ंछ ုပ်နိုင်ပြီလို့ကိုကသတင်းမီဒီယာတွေကဖော်ပြကြပါတယ်။ကွန်းလွန်မြို့ကိုနိုဝင်ဘာလ6ရက်နေ့ကစပြီးထိုးစစ်ဆင်ခဲ့ရမှာ6ရက်မြောက်နေ့နိုဝင်ဘာ12ရက်နေ့မှာမြို့နယ်တစ်ခုလုံးကိုထိ ंछ ုပ်သိမ့်ပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်ကိုကတရင်စာမျက်နှာမှာတော့မြမစစ်ကောင်စီထံကသိရှိရမိတဲ့အတွဲလိုက်ဒုံးပြစ်မော်တော်ယာဉ်ဟော်ဝီဇာအမြောက်ကြီးတွေနဲ့တန်ကြက်ကားတွေနဲ့လက်နက်ခဲယမ်းကြောက်တွေကိုညီနောင်မဟာမိတ်တပ်တွေကသိမ်းယူနေတာကိုတပ်ပုံတွေနဲ့တကွတင်ပြထားပါလေ MNDA အပါအဝင်ညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စီမှာစစ်ကောင်စီတပ်စခန်းပေါင်း140နီးပါးသိမ်းယူနိုင်ခဲ့ပြီလို့လည်းဖော်ပြထားပါလေမြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ညီတော်မဟာမိတ်အဖွဲ့တွေကွမ်းလုံမျိုးကိုထိ ंछ ုပ်နိုင်ပြီဆိုတာကညှင်းဆန်ထားတယ်လို့ဗျူဟာရဟပေးထားတဲ့နေရာတွေကိုပဲတိုင်းရင်းသားပူးတွဲတပ်တွေဝင်ရောက်နိုင်တာပါလို့သတင်းဌာနတွေကပြောထားပါတယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့ရှမ်းပြည်မြောက်ပိုင်းကမြို့နယ်ရှစ်မြို့နယ်ကိုလည်းစစ်အုပ်ချုပ်ရေးရှင်းရလိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာတော့ရှမ်းပြည်မြောက်ပိုင်းလာရှုနဲ့သိမ့်တီမြို့ကြားရေးဘူးအမြဲတမ်းစစ်စီရဲ့ဂိတ်စကားကိုတိုက်ခိုက်သိမ့်ယူခဲ့တယ်လို့ပူးတွဲမဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့လွတ်မြောက်ရေးတပ် PLA ကလည်းထုတ်ပြန်ထားပါတယ်ရေးဘူးအမြဲတမ်းစစ်စီရဲ့ဂိတ်ဟာဗန္ဒလေးမူဆယ်ကုံသွေးလမ်းပေါ်ကအဓိကအကောက်ခွန်စစ်စီရဲ့စခန်းတစ်ခုလည်းဖြစ်ပါတယ်စကိုင်းတိုင်းကောလင်းထီးကြိုက်ပြားပြင်းနဲ့ right call ဘက်တွေမှာလည်းတိုင်းရင်းသားပူးတွဲတပ်တွေနဲ့မြန်မာစစ်ကောင်စီအကြတိုက်ပွဲတွေပြင်းထန်နေပါတယ်တစ်တုံညာနှစ်ခွန်စစ်စီမှာ MNDAA ကိုက DNLA တအောင်ပလောင်နဲ့ AA ရခိုင်တပ်တွေအဓိကပါဝင်တာဖြစ်ပြီးပြည်သူ့လူမျိုးရေးတပ် PLA ဗမာပြည်ပြည်သူ့လူမျိုးရေးတပ် BPLA နဲ့ NUG လောက်ခံပြည်သူ့ကာကွယ်ရေးတပ်တွေလည်းတွဲဖက်ပြီးပါဝင်နေတာဖြစ်ပါတယ်။ရပြည်နယ်ဒေသခေါ်ကရင်နီပြည်နယ်မှာလည်းကရင်ဒေသကာကွယ်ရေးတပ်တွေပူးတွဲ့ပြီးတစ်တစ်တုံညာခွန်စစ်စီကိုဖော်ဆောင်နေပါတယ်။မနက်ကလောက်ကင်ဒေသမှာရှိတဲ့အင်တာနက်လိန်လေကိုင်းကောင်းဆောင်တွေကိုတရုတ်ရတပ်ဖွဲ့ကလိုရှိနေတဲ့အကြောင်းပြည်သူ့လူထုဝန်ကြီးဌာနကတနင်္ဂနွေနေ့ကစာရင်းထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံနော်ဘိုင်ဆင်ဝါတနင်္ဂနွေကဒီသတင်းကိုပြောတာပါ။ကြွယ်ချမ်းပြည်နယ်ဝင်းကျိုးမြို့ရတပ်ဖွဲ့ရဲ့စစ်ဆေးစုံစမ်းမှုအရဒီကိုင်းဟာကာလရှည်ကြရာဇဝတ်မှုတွေကိုတရုတ်နိုင်ငံသားတွေပေါ်မှာကျူးလွန်ခဲ့တယ်လို့လည်းဆိုပါတယ်။တရုတ်ရတပ်ဖွဲ့ကလိုရှိနေတဲ့လျှောက်ကတော့မင်းရွှေချမ်းနဲ့သူ့ရဲ့အရွယ်ရောက်ပြီးသားသမီးသုံးယောက်ဖြစ်ကြပါတယ်။တရင်ပေးတဲ့သူကိုစုငွေယွမ်းတသိန်းကနေ၅သိန်းထိပေးမယ်လို့လည်းပြောထားပါတယ်။မင်းရွှေချမ်းကလောက်ကင်မြို့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တဦးဖြစ်ပြီးရခိုင်ရှမ်းပြည်နယ်လွတ်တော်ကိုယ်စားလှယ်ကိုကကိုပိုင်အုပ်ချုပ်ရေးဒေသအဖွဲ့ဝင်ဟောင်းတယောက်လည်းဖြစ်တယ်လို့ South China Morning Post နဲ့တခြားသတင်းတွေကပြောကြပါတယ်။ဒါမင်းကိုဖြစ်နာကိုကပြည်သူစစ်ဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပါတယ်။သမီးတယောက်ဖြစ်ကြတဲ့အသက်42နှစ်အရွယ်မင်းကျူလန်နဲ့အသက်28နှစ်အရွယ်မင်းချိန်ချိန်တို့ဟာယူနန်ပြည်နယ်လင်ကန်းကဖြစ်တယ်လို့ South China Morning Post ကပြောပါတယ်။ပြည်ခိုင်ကျိုးပါတီဝင်မင်းရွှေချမ်းနဲ့ဒါမင်းကိုဖြစ်လို့ဟာမြန်မာနိုင်ငံသားတွေဖြစ်ကြပြီးသမီးတယောက်ကတော့တရုတ်နိုင်ငံသားတွေဖြစ်ကြတယ်လို့ shan.cnn သတင်းကဆိုပါတယ်။မြန်မာဘက်မှာဂျက်ကားပဲသွားတာတဲ့10ကီလိုမီတာအရှည်လမ်းကိုအိန္ဒိယကမိုးရင်မောင်းခိုးသမားတွေနဲ့သူတို့ရဲ့ဒေသကအဆက်အသွယ်တွေကဖောက်ခတ်ကြပြီးဒီလမ်းဟာမီဇိုရမ်ကိုဖြတ်သွားမယ်မို့ဆေးဝါးလမ်းကြောင်းအသစ်ဖြစ်တယ်လို့မီဇိုရမ်တာဝန်ရှိသူတွေကပြောလိုက်ကြပါတယ်။မြန်မာနယ်စပ်နဲ့နီးတဲ့အလဲပိုင်းမီဇိုရမ်စာချစ်ခရိုင်ရှိုလန်ခေါင်ပြောအနီးကလမ်းကိုအဲ့ဒီလမ်းကပေါက်သွားတာပါ။မြန်မာဘက်မှာဖောက်ထားတဲ့လမ်းကြောင်းဟာနိုင်ငံငါနယ်ကြားတီရိုမြစ်အတိုင်းသွားပြီးမီဇိုရမ်ဘက်ကလမ်းကိုပေါက်သွားတာကိုပြည်နယ်မှုရင်းနဲ့ရေမျိုးထားတာကဖော်ထုတ်တွေ့ရှိခဲ့တယ်လို့ The Hindu သတင်းကဆိုပါတယ်။ဒ ီလမ်းကမီဆိုရာမှာဖြစ်နေတဲ့လူမျိုးရေးပဋိပက္ခတွေကိုရှောင်ပွေသွားနိုင်ပြီးမဟာဗျူဟာပိုကျတယ်လို့လည်းရင်းမျိုးဌာနကပြောပါတယ်ဟီရိုအင်းနဲ့မက်အဖီတမင်းဆေးပြား10ကီလိုဂရမ်သက်ဆောင်လာသူတွေကိုဖမ်းမိရကဒီလမ်းကိုတည်ခဲ့ကြတာပါမီဆိုရာဟာမြန်မာကနေအိန္ဒိယရဲ့တခြားနေရာတွေကိုမွေးဆေးဝါးပို့ရမှာခရီးထောက်900နေရာဖြစ်လာခဲ့တယ်လို့ပြည်내ရဲညွန့်ချုပ်အနိရှက်ကလကပြောပါတယ်မြန်မာဘက်တိတိန်ထန်တလန်ကနေမီဆိုရာမြို့တော်ဤဇောရဲ့အရှိတောင်မဲ့134ကီလိုမီတာအဝေးမှာရှိတဲ့ဇိုခေါ်တော်ကိုမွေးဆေးဝါးသွားနေတယ်လို့မီဆိုရာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုဝင်ဘာလ6ရက်နေ့တနင်္လာနေ့မနေ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပိပူချက်တွေနဲ့အပတ်စဉ်အစည်းအဝေးတွေလှည့်ကျလာပါပြီအရင်ဆုံးတော့ထိုင်းနယ်စပ်ကသတင်းပိပူချက်တပုတ်ကိုတင်ဆက်ပြပါမယ်ကေဘီနယ်ကျိုင်းစိတ်ကြီးမြို့နယ်နဲ့မွန်ပြည်နယ်ကြိုင်မရော့မြို့နယ်အဆက်ဖြစ်တဲ့ချောင်းနှခွကြေးရွာနီးမှာနိုဝင်ဘာလ12ရက်နေ့မနေ့ပိုင်းကစပြီးတော့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်တွေကလေကြောင်းကိုအုံပြူတိုက်ခိုက်တဲ့အတွက်ကြောင့်မလို့ကလေးငယ်နှစ်ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်ဒီသတင်းကိုတော့ VUE သတင်းတောက်မအေးမှာသတင်းပြပို့ထားပါရခင်ဗျာ
။ကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်နဲ့မွန်ပြည်နယ်ကြိုင်မြောမြို့နယ်အဆက်ဖြစ်တဲ့6နှစ်ခွကြေးရွာနီးမှာနိုဝင်ဘာလ12ရက်နေ့မနေ့ပိုင်းကစပြီးစစ်ကောင်စီတပ်တွေနဲ့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းပစ်ကူနဲ့လာပစ်တာကြောင့်အနီးနားကကြေးရွာတွေကိုထိမှန်ခဲ့ပြီးကလေးနှစ်ဦးသေဆုံးခဲ့ရတယ်ဆိုပြီးဒေသခံတို့ကပြောပါတယ်
။ဟိုတမုန်ကြီးလည်းဝန်မုန်ကြီးလည်းတော်ချန်ခွန်ကြီးကပါတယ်လေနေလည်းပါပါဒီနေ့တော့ပုံကချက်ပြတယ်ပေါ့။ဒီကကြတော့ဒီကလေးတွေဒီပုံမှန်ဆိုရတဲ့လူအနေနဲ့ရွာသားတွေကကြီးနေလားနေလားကြားရမှာလားခရီးများထိမှန်သွားတာ။ Technology ကပါလေတက်ခွန်နဲ့နေရှိနေပြီးရရှိတယ်
ဆောင်နှခွရေဘူးကော့ကြိုက်နဲ့ကော့ဖနောဖာတင်စတဲ့အနီးနားပတ်ဝန်းကျင်ကကြေးရွာသားတွေဟာနေချောင်းတိုက်ခိုက်မှုကြောင့်ထွက်ပြေးနေကြရပါတယ်။ဆောင်နှခွကြေးရွာဆောင်နှခွတံတားမှာရှိတဲ့စစ်ကောင်စီတပ်နဲ့ဆောင်နှခွနေမြေရဲစခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ10ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ဆောင်နှခွတံတားလည်းပိတ်လိုက်ရပြီးလူအသွားလာတွေမရှိတော့ဘူးလို့ဆိုပါတယ်။2022ခုနှစ်တုန်းကလည်းချောင်းနှခွတရားဂိတ်နဲ့စစ်ကောင်စီရဲစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။အခုဆိုရင်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာလည်းနိုဝင်ဘာလ12ရက်နေ့မနေ့ပိုင်းကစပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါ။စကားဆာ12ရက်နေ့လှိုင်ဝစစ်စေးရေးဂိတ်ကိုဒရုန်းပုံးချတိုက်ခိုက်ခံရပြီးမှအခုလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်လှုပ်လာတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်။
အဖေအစမေအဲအုပ်ချုပ်မှုအောက်မှာရှိတဲ့လှိုင်းဝါပေါ့လှိုင်းဝါခိတ်ကနေပြီးတော့ကျွန်တော်ရန်တန်းပြစ်ခတ်နေတာကိုတွေ့ရတာပေါ့နော်ရန်တန်းပြစ်ခတ်နေတယ်သူတို့လက်နဲ့ကြီးနေတဲ့ရန်တန်းပြစ်ခတ်တယ်နောက်ခလေးရ69နေလည်းရန်တန်းပြစ်ခတ်နေတယ်လှိုင်းဝါခိတ်ကနေလည်းပြည်အရှာလမ်းကနေလည်းဟိုဆန်းပြစ်နေတာပေါ့နော်လူတို့တွေကိုကြီးရွာလေးအဲဒီမှာကျွန်တော်တို့ကြီးရွာလေးပေါ်မှာလူကြီးအိမ်ပေါ်မှာကြားရောက်ပေါက်ကွဲတာတို့နောက်မစ်တိုင်းတုံးအတွဲလိုက်ဖြစ်တာတို့အဲ့လိုမျိုးကြီးမီးပြင်းနေအပြပေါ့နော်ညောညောဆန်းပြစ်နေတာကိုသိရတာပေါ့နော်အဲ့ဒါအခုကင်းပြင်းနေတက်မှ6မှာဆိုလို့ရှိရင်နေမီယာမိတိုင်းမိပါပြီးဆက်ကဆနဲ့ကျွန်တော်တို့တော်လိုင်းတက်ဖို့ရင်နေမီတိုင်းထိတွေ့လိုက်တွေ့နေဖြစ်နေတဲ့
စကောင်စီဘက်ကတိုင်းရင်းသားလက်နက်ကင်တွေနဲ့တိုက်ပွဲဖြစ်တိုင်းမှာလူလူရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်လာတဲ့အကြောင်းကရင်ငင်းညာရဲ့အထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကလည်းအခုလိုပြောပါတယ်
တိုက်ပွဲဖြစ်တဲ့သဘောတရားကတိုက်ပွဲဖြစ်တယ်လို့ကဟိုစတူဘက်ကထိတယ်လို့ဆိုတယ်အဲတမောက်ဆုံးကသူအနည်းငယ်မှမရှိဘူးပြီးတော့ဘုန်းကြီးကလည်းပြောမှာလက်နေစီလမ်းပြတယ်ပေါ့နော
်စစ်ကောင်စီတက်တီဟာကရင်ပြည်နယ်ထဲမှာလည်းအထိနာလာတွေဖြစ်နေပြီးစစ်ကောင်စီရဲ့ဌာနဆိုင်ရာယုံနေရဲစခန်းတွေဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်ခံရမှုတွေအများအပြားရှိနေပါတယ်ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တိုင်းမှာစစ်ကောင်စီဘက်ကကျင်းရင်တိုက်ခိုက်ရေးတက်တယ်ကိုအသုံးမပြုတော့ဘဲလက်နက်ကြီးတွေနဲ့ဖြစ်ခတ်တာနေတောင်းတိုက်ခိုက်တာတွေပဲလှုပ်လာတာကြောင့်ကရင်ဒေသခံပြည်သူတွေထိခိုက်သေးဆုံးတာတွေကမကြာခဏဖြစ်ပေါ်နေပါတယ်ရှင
် VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် တို့ရဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ website ဆာရီမှာ application ရယူနိုင်ပါတယ်เนาะ view American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အပတ်စဉ်ကဏ္ဍတွေလှည့်ရောက်လာပါပြီအရင်ဆုံးတော့မြန်မာဒီမိုကရေစီရေးကဆွေးနွေးခန်းဖြစ်ပါတယ်မြန်မာနိုင်ငံအရှိမြောက်ပိုင်းတိုင်းသားညီတော်မဟာမိတ်သုံးဘွဲ့ရဲ့1329စစ်စင်ကြီးကဖက်ဒရယ်စနစ်ပြိုကွဲစီသလားဒါမှမဟုတ်အားကောင်းစီလားဆိုတာကိုသုံးသပ်ဆွေးနွေးထားတာပါ။မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေ၊နောက် NUG ဦးဆောင်တဲ့လက်နက်ကိုင်တော်လိုင်းအဖွဲ့စည်းတွေ၊နောက်ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေ၊နေရာဒေသအသီးသီးမှာစစ်ကောင်စီကိုတစ်ချိန်နဲ့တစ်ပိုင်းနဲ့စစ်စင်ကြီးတွေတိုက်ခိုက်နေတာဟာအချိန်ကောင်းဖြစ်တယ်လို့ပဲဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလမ်းကြောင်းအဆဖြစ်တယ်လို့အမေရိကန်ကအငြင်းစားဒူပုံမှုကြီးမိမိဝင်းဘက်ကသုံးသပ်ပါတယ်။ဒီတစ်ပတ်မြန်မာဒီမိုကရေစီကြီးရဆွေးနွေးခန်းအစီအစဉ်မှာလုံကြီးပါတာရဲ့ဆိုင်ရာပုံမခလေးဖြစ်တဲ့ညီသားဒုတိယဘုံမူကြီးမိမိဝင်းဘတ်ကိုဖိုင်းချင်နိုင် Zoom ကနေပြီးတော့ဆက်သွယ်မြင်မြန်ထားပါရခင
်ဗျာ။မင်္ဂလာပါဆရာမ။ဟုတ်ကဲ့ပထမဆုံးနေ့တင်တာကဒီမြန်မာနိုင်ငံမှာလက်ရှိတော်လှန်ရေးအင်အားစုတွေနောက်ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီတပ်တွေကိုသူတို့အရှိန်အဟုန်နဲ့ပေါ့နော်ပြန်ပြီးတော့တိုက်လာနေတဲ့အခြေအနေကိုဆရာမဘလို့သုံးသပ်လဲရှင်
။ကျွန်မတခုပြောချင်တာကျွန်မဒီနေ့ပြောသွားတဲ့သုံးသပ်ချက်တရားပေါ့နော်ကျွန်မပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့ကမှကိုယ်စားလှယ်ပြုကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်။ကျွန်မအနေနဲ့ကတော့သူတို့ဟိုဒီ one year plan နော်ပေါ့နော်သူတို့ဟိုတုန်းကလုပ်ထားတာဒီဥစ္စာပြင်ဆင်ထားတဲ့operation တခုဆိုတော့ဒီဥစာဝင် surprising တော့မဟုတ်ဘူးเนาะဘာမှအံ့ဩစရာတော့မရှိဘူးဒီဥစာသူတို့ဒီအစရေပြောတာပြီးတော့ဒီဥစာလုပ်မယ်ဆိုတဲ့ဥစာလုပ်နေတာဆိုတော့and အခုချိန်မှာလဲ you know စစ်တပ်ကအရမ်းပဲကွဲပြဲနေရယ်ဆိုတော့လေစစ်တပ်ကအားအနည်းဆုံးလို့ပြောလို့ရတာပေါ့အခုချိန်မှာဆိုတော့သူတို့ဒီစစ်စင်ရေးကိုလုပ်တဲ့အခါမှာအချိန်ကအရန်ကောင်းတယ်လို့ပြောလို့ရတာပေါ့
အချိန်ကောင်းဖြစ်တယ်နောက်ကြိုတင်ပြင်ဆင်ခဲ့တယ်ဆိုပေမဲ့ဒီတိမ့်ပိုက်နိုင်တဲ့နေမြေတွေကိုကြတော့ရေရှည်ထိမ့်သိမ့်နိုင်မယ်အလားအလာကိုဘယ်လိုမြင်လဲရှင
်ဒီမှာလည်းအများအားပြောတာရယ်စစ်တိုက်တယ်ဆိုတာဒါ fire power အစစ်တိုက်တဲ့တခုအောင်မြင်တယ်ဆိုတာ fire power ကဒီလောက်အရေးမကြီးဘူးပို့ပြီးတော့အရေးကြီးတာက strategy view ဟာဘယ်အချိန်နဲ့ဘယ်လိုနည်းနဲ့ရန်သူရဲ့အားနည်းချက်ကိုဘယ်လိုအဓိကယူပြီးတော့ပေါ့နော်တိုက်တာဆိုအခုအချိန်မှာမြေပြင်မှာပေါ့နော်ဒီတွေ့နေတာပဲဒီစစ်ဒီ outpost တွေဒီစစ်တပ်တပ်ရင်းတွေဘာတွေကလူမရှိတော့ဘူးရှိတဲ့အခါမှာလဲရှိတဲ့လူတွေကဟိုဒီ will to fight you know စိတ်ဓာတ်တွေရမ်းကြပြီးတော့များသောအားဖြင့်ဒီအခုဆိုလို့ရှိရင်ရှမ်းပြည်ဘက်မှာဆိုအများပြေးနေတာတွေ့တယ်လည်းနဲ့ချပြီးတော့ပြေးတာပဲဆိုတော့ on the ground ရတယ်ဒါပေမဲ့ဟုတ်တယ်အခုချိန်မှာ air power တော့ရှိနေသေးတယ်ဒါပေမဲ့ဒီလိုမျိုးတိုက်ပွဲတွေက air power တော့ effective မဖြစ်ဘူးအကယ်၍ဒီဥစ္စာ air power က effective ဖြစ်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံဥဒေဒီမြန်မာပြည်သူလူထုကစစ်တပ်ကို you know ဥဒေဒီစန့်ကျင်နေလို့မယ် right ဆိုကျမတို့ကလည်းကျမတို့အခုသိရတဲ့လောက် you know 60ရာခိုင်နှုန်း you know လူမြန်မာနိုင်ငံမှာပြည်သူပြည်သူပြည်သား90ရာခိုင်နှုန်းကစစ်တပ်ကိုလုံးဝလက်မခံဘူးအဲ့လိုလက်မခံတဲ့ကာလမှာစစ်တပ်ကဘယ်လိုမှနိုင်လို့တိုက်လို့မရဘူးဆိုတော့ဒီဟိုနဲ့resistance ဘက်ကပေါ့နော်ဒီ NUG တို့ဟို EAO နဲ့ပူးပေါင်းပြီးတော့တခါတည်းတိုက်တာအဲ့ဒီဥစ္စာကျမတို့ကကြည့်နေတာပေါ့နော် analyst အနေနဲ့ဘယ်ချိန်မှာသူတို့အတူတကွပူးပေါင်းပြီးတော့တိုက်နိုင်မလဲအဲ့ဒါဖြစ်လာပြီကျမအခုတို့တွေ့လာပြီသူတို့ဒီ operational level ပေါ့နော် cooperation assistant ရေလုံနိုင်နေဆိုရဲ့ဥစ္စာကိုတွေ့လာပြီအဲ့ဒီဥစ္စာကြောင့်မလို့ကျမတို့အနေနဲ့ပေါ့နော်ဒီဥစ္စာဒီတော်လိုင်းကြီးက tipping point ရောက်ပြီးရောက်လာပြီလို့စောင့်ဝင်လာပြီလို့ကျွန်တော်ပြောလို့ရတယ်
ရှမ်းမြောက်ကဒီတစ်တုံညာနှစ်ခွန်စစ်စင်ရေးမှာညီနောင်သုံးဘွဲ့ရဲ့ထုတ်ပြန်ချက်အရာဆိုလို့ရှိရင်သူတို့က
တို့တတ်မှတ်ထားတဲ့နယ်မြေတွေကိုပဲစုံမှုဖို့ရည်ရွယ်ထားတာတွေ့ရပါတယ်။ဟိုဥပမာကိုကန် MNDAA ဆိုလို့ရှိရင်တို့ကိုကန်ဒေတာကိုပြန်ပြီးတော့သိမ်းပိုက်ဖို့ဆိုတာအဓိကထားတာကိုတွေ့ရပါတယ်။အဲ့တော့ဟိုစစ်တိုက်ပွဲတွေကဒီအခုဖြစ်နေတဲ့ KNY တို့စကိုင်းတို့နောက်ချင်းနေမှာဖြစ်နေတဲ့အနေအထားနဲ့ဟိုဆက်ဆက်ဖို့ဆိုတာဟိုမဖြစ်နိုင်ဘူးလို့သုံးသပ်နေတာကြီးလည်းရှိပါတယ်။ဒီပေါ်မှာရောဘယ်လိုမြင်လဲရှင်။
သူတို့ကသူတို့နေတဲ့နေရာကိုထိန်းသိမ်းထားနိုင်ရင်ဒါပဲလိုအပ်တယ်အခုအချိန်မှာကဘာလို့လဲဆိုတော့ဒီကျွန်မအမြင်ပြဒါဗျိုင်းပြန်တယ်လို့မျိုးပဲသူတို့မှာ general direction ရှိတယ်နောက်ပြီးတော့သူတို့မှာရှိနေတဲ့အလုံး fort ဒီတော်လှန်ရေးဘက်ကအဖွဲ့တွေကလည်းသူတို့နေရတဲ့ပို့ပြီးတော့သူတို့မသွားနိုင်ဘူးဒါပေမဲ့သူတို့နေတဲ့နေရာမှာအလုံးတပြိုင်နဲ့တည်းအရှိန်နဲ့တိုက်မယ်ဆိုလို့ရှိရင်စစ်တပ်ကလုံးဝမတိုက်ပြန်မတုံ့ပြန်နိုင် right ပြန်မတုံ့ပြန်နိုင်ဘူးဆိုတော့သူတို့ကအခုအချိန်မှာခံချက်ညီညီလို့ timing နဲ့တိုက်နေကြတာပေါ့နော်တယောက်နဲ့တယောက်နဲ့သူတို့နှပေးမှကြည့်ပြီးတော့သူတို့အတွက်ဘာမှ command မလို့ဘဝတိုက်တဲ့ဥစ္စာသိတာနဲ့ဒီဘက်ကနေပြီးတော့သူတို့ရဲ့အသိဉာဏ်နဲ့သူတို့ရဲ့ force နဲ့လည်းလှုပ်ထားတယ်။ဒါပေမဲ့အဲ့ဒီဥစ္စာကလည်းနှစ် you know ဒီတစ်နှစ်လုံး one year plan ထဲမှာသူတို့ကလည်းအဲ့ဒီဥစ္စာတွေကဟိုးတွေကစကားပြောတာကြပြီးပြီ။ညှိနှိုင်းကြပြီးလို့ကျွန်မတွေ့တယ် right ဆိုတော့ yeah ဒီတိုင်းရင်းသားတွေဒီ asset ဖို့တွေကဘယ်နေရာမှာသူတို့နေရာမှာရှိတဲ့နေရာကနေဘယ်နေရာမှာသွားစရာမလိုအဲ့နာပါမယ်နေပြီးတော့သူတို့ရှိအဲ့ဒီဥစ္စာကိုတိုက်လို့ရှိလို့ရှင်ဒါစစ်တပ်ကဘယ်လိုမှမလိုက်နိုင်ဘူး။
ဒီကရတဲ့တရင်ဘက်ကလှုပ်သွားတဲ့ကားလုံးအစည်းအဝေးမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကပြောသွားတာကအခုမြောက်ပိုင်းမှာညီနောင်သုံးဘွဲ့ရဲ့တိုက်ပွဲတွေကတိုင်းပြည်ပြုတ်ကွဲအောင်ဖြစ်ပေါ်စီတဲ့တိုင်းပြည်ပြုတ်ကွဲအောင်ပြုတ်လုံနေတယ်လို့သူတို့ဆွဆွဲပြောဆိုသွားတာကြီးတော့ရှိပါတယ်။တကယ်ပဲဟိုတိုင်းပြည်ဟာပြုတ်ကွဲသွားမယ်လို့မြင်လားရှင့
်။အဲ့ဒါကတော့သူတို့ရဲ့ပြောနေကြ no data propaganda တခုပဲ။သူတို့မှဒါပဲ။ဒါပေမဲ့သူတို့လှုပ်လို့ဒီဥစ္စာမြန်မာနိုင်ငံပဲအများအားကွဲပြားနေတာ။တယောက်နဲ့တယောက်နဲ့ဟိုနေပါလေအတူတူကမလုပ်နိုင်တာ။သူတို့ရဲ့ strategy က divide and conquer right ။သူတို့ရဲ့ strategy ကတမင်တကာလူတွေကိုတမင်တကာကွဲပြားအောင်လုပ်ထားတဲ့ strategy ။ဆိုတော့သူတို့ဒီဥစ္စာကတော့သူတို့အရင်တော့ပြောတဲ့အတိုင်းပါပဲအာကျမကတော့ပြောချင်တာသူတို့တွေက source သူတို့တွေကအဓိကသူတို့တွေလှုပ်လိုက်လို့ဒီဥစ္စာမြန်မာနိုင်ငံကွဲပြားတာသူတို့ဒီလိုမျိုးဗာလဲ strategy view ဟာကွဲပြားကွဲလူတွေကိုခွဲပြားနာတဲ့ strategy မရှိဘူးဆိုလို့ရှင်မြန်မာနိုင်ငံကွဲပြားမှာမဟုတ်သူတို့အမြဲတမ်းလှုပ်လို့ yeah so လုံးဝသူတို့ data သူတို့ propaganda ပဲ
VOE ကဒီ NUG သမရယုံရဲ့ပြောခွင့်ရတဲ့မင်းညံကမှာတော့ဒီပြောခွင့်ရဦးကျော်စောရဲ့သုံးသက်ချက်ကိုကြည့်မယ်ဆိုရင်တော်လိုင်းအင်အားစုတွေနဲ့ဒီတိုင်းသားအင်အားစုတွေကဟိုနေမြေတွေကိုသိမ်းပိုင်နိုင်တာဟာအင်အားကြီးတယ်ဆိုတဲ့စစ်ကောင်စီတပ်ဘက်မှာဟိုတကယ်တမ်းမှာပြိုလဲနေတာကိုတွေ့ရတယ်လို့သုံးသပ်သွားပါတယ်အဲ့တော့စစ်ကောင်စီဘက်ကဘလို့နီးဗျူဟာတွေနဲ့သူတို့ပြန်ပြီးတော့တုံ့ပြန်လာဖို့ရှိနေရှင
်သူတို့မှာတော့တနည်းတစ်မျိုးပဲဗျူဟာတစ်မျိုးပဲရှိတယ်သူတို့ကဒီဥစ္စာ air power ပြန်ပြီးတော့သုံးမှာပေါ့နော်ဒါပေမဲ့ခုနပြောသလိုပဲ air power ဒီလောက်ဒီလိုမျိုးစစ်တိုက်တဲ့အခါမှာဒီလိုမျိုးတိုက်ပွဲတွေမှာတိတ်ပြီးတော့ effective မရှိဘူးနောက်ပြီးတော့အဲ့ဒီဥစ္စာအခုအချိန်မှာသူတို့အခုတည်းကနားမလည်တာကပြည်သူလူထုကိုယ့်ဘက်ကိုမရောက်လို့ရှိရင်ဒီဥစ္စာလုံးဝမနိုင်ဘူးso idu luru go ba le ho di hone ne ho le ne ji ni ne pye pi lo hone ni lou lo di air strike di lou de so idu luru ga tru lo wa le ma khan ma ma ho tu tru lou de ni ne view ha ne tru lo at de u sa ne yao myan pye so ro ba yao le so ro tru di ye ba le di view ha bo no tru di sit tight de ni pinya ga tru ma 1950s ga own how နေရရှိတယ်နောက်ပြီးတော့သူတို့ဒီတကယ် operating environment အခုမြန်မာနိုင်ငံထဲမှာရှိနေတဲ့ environment ကိုသူတို့အသေးချနားမလည်ဘူးဘာလို့လဲဆိုတော့ပြည်သူလူထုကလည်းသူတို့စန့်ကျင်နေဆိုတော့သူတို့မှာဒီ information ပေါ့နော်သူတို့ရမယ့်ဥစ္စာမရှိဘူးနောက်ပြီးတော့သူတို့ contact လည်းရှေ့တန်းမှာရှိနေတဲ့စစ်ဘူတွေကသူတို့ကိုဗာလဲ information အသေးအချာတိကျမပေးဘူးဆိုပါတော့ကျွန်မမြန်မာရင်တော့လည်းပြောတာရယ်တယောက်ဗာလဲလူ၁၀ယောက်ကြာသွားတယ်ဆိုလို့ရှိရင်သူလူ၂ယောက်ပဲကြာတယ်ဆိုပြီးတော့သူပြန်ပို့တာဆိုတော့အဲကြောင့်မလို့လဲကျွန်မဟိုဗာလဲအခုတလောပေါ့နော်ဒီရှမ်းပြည်မှာဒီတိုက်ရင်တစ်ခုကိုလက်ချတယ်ဆိုတော့ကြီးလိုက်တဲ့အခါမှာလူ40တယောက်ပဲရှိတယ် right တိုက်ရင်တစ်ခုက full strength ဆိုလို့ရှိရင်လူ100ရှိရအောင်န เนาะဒီဆိုဒီမှာအရင်မှာအရင်နှစ် November လောက်ကဒီမှာ interview လုပ်လိုက်တဲ့အခါမှာဒီထွက်ပြေးလာတဲ့ဒီ defector CDM တက်ရမှုတွေကို interview လုပ်တဲ့အခါမှာ150လို့ပြောတယ်သူတို့က150ပဲရှိတော့တယ်အဲ့150ကဒီတစ်နှစ်လဲကြာလဲကြာ40လောက်ပဲရှိတော့တယ်right so through my desertion ရှိတယ်သူတို့မှာ defection ရှိတယ်နောက်ပြီးတော့ kill in action အဲ့ဥစားနဲ့သူတို့မှာပြုဝင်တာဆိုသူတို့မှာတကယ်အရှိတမ်းမှာကိုယ်မှာလူဘယ်လောက်ရှိလဲမရှိဘူးဆိုတော့မသိလို့ရှိလို့ရှိရင်ကိုယ့်ရဲ့ viewer ကလည်းအတိအကျမလုံနိုင်ဘူးရှိတဲ့ viewer ကလည်းမအောင်မြင်ဘူးပေါ့နော်အဲ့ဒါကြောင့်မလုပ်ဆိုသူတို့မှာ viewer နည်းပညာလည်းကျွန်မချင်းမားတယ်နောက်ပြီးတော့ old fashion ပေါ့နော်အရင်ကခေတ်ဟောင်းကဥစားနဲ့နောက်တစ်ခုကျတော့သူတို့မှာတကယ် information ကိုယ့်ရဲ့ကိုယ်တရဲ့ information လည်းတိကျမရှိမသိဘူးနောက်ပြီးတော့ operating environment you know မှာရှိနေတဲ့ information တွေသူတို့အသေးချာရှိအဲ့လိုမျိုးအားလုံးပေါင်းလိုက်လို့ရှင်စစ်တိုက်တာလုံးဝနိုင်မနိုင်ဘူ
းဒိုင်းနာလက်နက်ကိုင်ဖွဲ့တွေကတော့သူတို့အခုစိုးမိုးထားတဲ့နေမြေတွေမှာသူတို့ဒီအုပ်ချုပ်ပုံနဲ့ပေါ့နော်သူတို့ရဲ့အုပ်ချုပ်သူတို့ရဲ့အုပ်ချုပ်ရေးဖွဲ့တွေနဲ့သူတို့ဟိုအုပ်ချုပ်နေတာတွေ့ရတယ်အဲနောက်ပြီးတော့တခါညီနောင်သုံးဘွဲစတင်ပြီးတော့စစ်ကြင်ညာပြီးတော့တိုက်ခိုက်တဲ့အချိန်လုံးကလည်းဟို NUG နဲ့ဟိုဆက်ဆက်ပတ်သက်မှုတော့မရှိဘူးပေါ့နော်ဆိုတော့တစ်ဖက်မှာလည်းဒီလက်နက်ကိုင်မဟာမိတ်တပ်ပေါင်းစုတွေအဖြစ်သူတို့ပူးပေါင်းရပ်တည်လာတဲ့အပိုင်းမှာဟိုရှစ်ဆက်ပေါ့လေဟိုဘလို့ဆက်ပြီးတော့ပြင်သစ်နေလို့ဒီဟာတွေကတကယ်ပဲလုံလောက်မှုရှိလားရှစ်ဆက်ကြတော့ဟိုဘလို့ပြင်သစ်နေလို့မြင်နေရှင်
ဟုတ်ဒီညီနောင်သုံးဘွဲ့နဲ့အင်ဂျီနဲ့မဆက်ဆက်ဘူးဆိုလို့ပြောလို့တော့မရဘူး။ဘာလို့လဲဆိုတော့သူတို့မှဟိုနီးမျိုးစုံနဲ့ပေါ့နော်ဒီဥစ္စာတယောက်နဲ့တယောက်နဲ့ dialogue အနည်းဆုံးလုပ်လို့ရတဲ့ဥစ္စာကြီးရှိတယ်လို့ကျွန်မပြောလို့ရတယ်။ဒီဥစ္စာ federal democracy ဆိုတော့အဲ့ဒါ one ဟိုနေရေနော်လိုမျိုးဗာလဲ top down ဖြစ်မှာမဟုတ်ဘူး။ဒီဥစ္စာက bottom up ဘာလို့ဆိုကျမဟိုနောက်ပြီးတော့ဒီလက်နက်ကိုင်ဖွဲ့တွေကိုကျမအင်တာဗျူးလုပ်ထားတယ်သူတို့တွေအားလုံးကသူတို့ဘာရင်သူတို့နိုင်ငံတစ်ခုလုပ်မယ်ဆိုတဲ့ဥစ္စာပြောတာမဟုတ်ဘူးသူတို့တွေကသူတို့က federal democracy လိုချင်တယ်လို့ပြောတာသူတို့မှာရှိတဲ့သူတို့ရဲ့ဒေသကိုသူတို့ဗာလဲပို့တော့ autonomy ပေါ့နော်ပို့ပြီးတော့အုပ်ချုပ်ခွင့်လိုချင်တာဒါပေမဲ့ federal system ကိုသူတို့ပြောနေတာဆိုတော့ကျမအနေနဲ့ကလည်းနောက်ပြီးတော့ US American ဖြစ်တဲ့အခါကျတော့เนาะအာ US ကလည်းအတိုင်းပဲလေဟိုနေဟိုစ US ကလည်း13 colonies set down you know ဒေသပေါ့เนาะပထမဆုံးစတဲ့အခါမှာသူတို့ဘာရင်သူတို့လုပ်တယ်ပြီးတော့မှ federal ကိုသူတို့ negotiate ပဲနေရမှာ central you know common လုပ်မယ်ဆိုတဲ့ဥစ္စာသူတို့ negotiate လုပ်ရတယ်အလားတူပဲအဲ့လိုမျိုးဒီတစ်ခါကျတော့အရင်တော့ဆို top down ဖြစ်တာဒီဥစ္စာကျတော့ bottom up so ဒီဒေသတွေမှာเนาะသူတို့ရှိတဲ့သူတို့ပိုင်ထားတဲ့ဒေသတွေမှာသူတို့ဘာရင်သူတို့ဒီ administer လုပ်ပြီးတော့ democratic principle တွေနဲ့အုပ်ချုပ်နိုင်တယ်ဆိုလို့ရှိရင်သူတို့အတွက်ဒီနေ့ federal democracy ရဖို့အတွက်ကအများကြီးအင်အားရှိရပေါ့ပြောလို့ရတယ်Yeah so model ကပြန်ကြည့်ရမှာဗာလေကျမတို့ဗာလေ mindset ကပြန်သွားရမယ်ဗာ top down မဟုတ်တော့ဘူး top down why မဟုတ်ဘူးအဲ့ဒါ bottom up mini
Okay အဲ့တော့ဟို federal army ဆိုတဲ့ federal စစ်တပ်ပေါ်ပေါက်လာရေးဆိုတဲ့အလားလာရောဘယ်လိုမြင်လဲရှင်
အဲ့ဥစား federal army က federal ဝင်အဲ democracy ဖြစ်လာလို့ရှင်ဖြစ်လာမှာပေါ့ right ဖြစ်လာမှာပထမက the political solution political agreement ကသူတို့လိုအပ်တယ်ပြီးလဲပြီးတော့အဲ့ဒီအချိန်မှာဘယ် armed forces ကဘယ်လို comment လုပ်မလဲ so US မှာလည်းပြန်ကြည့်လိုက်ကျမတို့စီမှာကျမတို့ state တိုင်းမှာဟို national guard ရှိတယ် national guard က governor ရဲ့အောက်မှာเนาะကျမတို့က federal force ရှိတယ်ဒါ president ရဲ့အောက်မှာဆိုတော့အဲ့လိုမျိုး system လဲဖြစ်ရင်ဖြစ်နိုင်လိမ့်မယ်။ဟဲ့ဖြစ်ရင်ဖြစ်နိုင်လိမ့်မယ်။ဆိုတော့ဒါပေမဲ့အားလုံးကျမတို့ US မှာဆိုရှင်အားလုံး forces တွေအားလုံး standard တခုရှိတယ်။အားလုံး one standard army you know ကျမတို့က professional code of conduct professional standard အားလုံးရှိတယ်။ဆိုတော့အဲ့လိုမျိုးဖြစ်ရင်ဖြစ်လိမ့်မယ်။ဒါပေမဲ့သူတို့ကဥစ္စာတွေ negotiation ပေါ့နော် political negotiation အဲ့ဒီဥစ္စာ the military နဲ့ပတ်သက်ပြီးတော့ဝင်ဆက်ဆက်လိမ့်မယ်။
မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်ကတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။တင်းလာနေမနေ့ပိုင်းပတ်စစ်စီစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုကျွန်တော်တို့ဒီနောက်ဆုံးရသတင်းလေးတစ်ခုတင်ဆက်ချင်ပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းနောက်စကိုင်းတိုင်းကင်းပြည်နယ်နောက်ကင်းနီပြည်နယ်ဒီဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ထဲမှာပဲအခုဒီနေ့မနေ့ပိုင်းမှာဆိုရင်ရခိုင်ပြည်နယ်မှာလည်းစစ်ပွဲတွေစတင်ဖြစ်ပွားတယ်လို့သိရပါတယ်။ဒါကတော့ဒီရခိုင်ဒေသကသတင်းတခုဖြစ်တဲ့နရင်းစရာသတင်းဌာနကနေပြီးပေါ်ပြတာပါ။ရခိုင်ပြည်နယ်ရေသိပ်တောင်မြို့နယ်နောက်တောင်ပိုင်းမယူကန်မှာရှိတဲ့ဒုံပိုက်နဲ့ချင်းခါလီနေကြားဆောက်တပ်စခန်းတွေကိုရခိုင်တပ်တော် AA ကစတင်ဝင်ရောက်တိုက်ခိုက်ပြီးတော့တိုက်ပွဲတွေဖြစ်နေကြောင်းပေါ်ပြပါရတယ်။တိုက်ပွဲဟာဒီနေ့စက်တင်ဘာလ17ရက်နေ့မနက်9နာရီကစဖြစ်ပြီးတော့အခု6နာရီအထိဆက်ပြီးဖြစ်နေတယ်ဆိုပြီးတော့နရင်းစရာသတင်းဌာနကနေပေါ်ပြတာဖြစ်ပါတယ်ခင်ဗျာ။အခုတော့ပတ်စင်စီစဉ်တွေကျွန်တော်ဆက်ပြီးတော့တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပိဇာများမြင်ကြည့်မှတ်စုထူးခြားဆန်းပြသတင်းတွေကိုနောက်ပိုင်းမှာတက်ဆက်ပေးဖို့ရှိပါတယ်။အခုတော့ပတ်စင်စီစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ပါ။ရှမ်းမြောက်ဒေသညီနောင်သုံးဘွဲ့နဲ့တော်လိုင်းအင်အားစုတွေရဲ့ဆက်စင်ကြီးတွေဟာမြန်မာစစ်ကောင်စီကိုထိနာစေတာတွေ့ရပါတယ်။ဒါလိုမျိုးတိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့တော်လိုင်းအင်အားစုတွေကြားမှာညှိနှိုင်းပူးပေါင်းဆောင်ရွက်မှုရဲ့အကျိုးသက်ရောက်မှုတွေကပိုပြီးတော့ကျေပြန့်တဲ့တော်လိုင်းလှုပ်ရှားမှုတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတော့ကမ္ဘာမီဒီယာတွေမှာသုံးသပ်ရေးသားနေကြပါတယ်။ဒီကြောင့်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဆောင်းမရှင်ပြည်သိနိုင်တဲ့အတူအလေးမှတက်ဆက်ထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတစ်တုံညာနှစ်ခွန်းစစ်စင်ရေးရဲ့အောင်မြင်မှုသို့မဟုတ်ညှိနှိုင်းပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအဆုံးသတ်တိုက်ပွဲရဲ့အစနှွေဦးတော်လန်ရေးဟာစစ်အာဏာရှင်စနစ်ကိုဖယ်ရှားဖို့အခွင့်အလမ်းတစ်ခုဖြစ်တယ်မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်းစစ်စင်ရေးဟာအဆုံးသတ်တိုက်ပွဲရဲ့အစဖြစ်တယ်ဒီလိုမှတ်ချက်ပေးသူကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆယ်နှစ်ကျော်လက်တွဲအလုပ်လုပ်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအကြံပေးဗီတာဖြစ်ပါတယ်ဒေါက်တာတီဇာဆန်းကလည်းတစ်တုံညာနှစ်ခွန်းစစ်စင်ရေးဟာຫນွေဦးတော်လှန်ရေးအတွက်အလွန်အရေးပါတဲ့စစ်စင်ရေးဖြစ်တယ်တစ်တုံညာနှစ်ခွန်းစစ်စင်ရေးဟာမြမပြည်သူတွေနဲ့အမှန်တရားပဲမှာယက်တီသူတွေအတွက်ရှင်းလင်းတဲ့သတင်းစကားကိုပေးပါတယ်။အဲ့ဒါကတော့ငါတို့နိုင်မဲ့တော်လှန်ရေးဖြစ်တယ်လို့ဆိုပါတယ်။ဒီစာဆန်းဟာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာစစ်အာဏာသိမ်းတာကိုစတင်ကြောင်းပထမဆုံးစတင်ဆန္ဒပြခဲ့သူလည်းဖြစ်ပါတယ်။ဗီတာနဲ့ဒီဇာဆန်းတို့ရဲ့ပြောကြားချက်တွေကိုဖော်ပြခဲ့တာကတော့မြန်မာနိုင်ငံမြောက်ပိုင်းကစစ်စင်ကြီးဟာစစ်အာဏာသိမ်းတာကိုလက်မခံတဲ့ခုခံတော်လှန်ရေးအင်အားစုတွေအတွေ့အင်အားသစ်တွေယူဆောင်လာတယ်ဆိုတဲ့ဆောင်းပါးဖြစ်ပါတယ်။ဒီဆောင်းပါးကို Emily Fishbay, George Tukhong နဲ့ Zhu Mya Aung တို့သုံးဦးပူးတွဲရေးသားက Al Jazeera သတင်းဌာနက2023နိုဝင်ဘာလ3ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်။
အင်အားကောင်းတဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဦးဆောင်တဲ့တိတုံညာနှစ်ခွန်စစ်စင်ရေးဟာရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်တစ်လျှောက်မှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီစစ်စင်ရေးဟာစစ်တပ်ကိုအနိုင်တိုက်ခိုက်နိုင်တဲ့ဆိုတဲ့လူမှုရဲ့မျှော်လင့်ချက်ကိုမြင်ပါလာစေတယ်လို့ဆောင်းပါးရှင်တွေကအရေးသားထားပါတယ်။ဆောင်းပါးမှာဒေသခံတွေရဲ့အသံတချို့ကိုလည်းဖော်ပြထားပါတယ်။လာရှုံမြို့မှာနေထိုင်တဲ့အမျိုးသမီးတဦးကဘာတွေဖြစ်တယ်ဆိုတာသိဖို့မလွယ်ပါဘူး။ဘာလို့လဲဆိုတော့အိမ်ပြေထွက်လို့မရပါဘူး။အိမ်ထဲမှာပဲနေနေရလို့ပါ။ဘာတွေဖြစ်နေလဲဆိုတာသိဖို့ဖုန်းကိုပဲသုံးနေရပါတယ်။ ဖုန်းလိုင်းကလည်းဖြက်လိုက်ပြက်လိုက်နဲ့ဘာမှလည်းမလုပ်နိုင်သလိုဘာဖြစ်မဲဆိုရလဲမင်းရရစိုးရိမ်နေရတဲ့အခြေအနေပါလို့ဆိုပါတယ်ခုခိုင်ကအောင်းအောင်းဆိုသူကတော့လျှက်စစ်မီးတွေလည်းပြက်နေပါတယ်တိုက်ပွဲတွေကြောင့်လမ်းတွေလည်းပိတ်ထားပါတယ်မြို့ထဲမှာနေရတာလုံခြုံမှုမရှိတော့ပါဘူးပေးလို့ရရှောင်းဖို့မျိုးရဲကလည်းထွက်လို့မရသလိုအပြင်ကလူလည်းမျိုးရဲဝင်လို့မရပါဘူးပြောရရင်တမျိုးလုံးဟာဒုက္ခသည်စကားတစ်ခုလို့ဖြစ်နေပါပြီတဲ့
ဆောင်းမကတရုတ်နိုင်ငံရဲ့အနေအထားကိုလည်းရေးသားထားပါတယ်တရုတ်ဟာမြန်မာနိုင်ငံတွင်းမှာအခြေခံအဆောက်အုံတွေအပါအဝင်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံထားသလိုစစ်ကောင်စီကလည်းလက်နက်အများဆုံးရောင်းနေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်အွန်လိုင်းလောင်းကစားလိမ်လည်မှုကိုပြင်းပြင်းထန်ထန်နှိမ်နင်းနေတဲ့တရုတ်ဟာစစ်ကောင်စီကိုလည်းနှိမ်နင်းဖို့ဖိအားပေးပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စီကအွန်လိုင်းလောင်းကစားလိမ်လည်မှုနှိမ်နင်းရေးကိုတိတ်အလေးမထားပါဘူး။ဒါကြောင့်တရုတ်ကစစ်ကောင်စီကိုစိတ်ပြက်နေချိန်မှာမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးကအချိန်ကြိုက်ပေါ်ပေါက်လာတာတွေ့ရတယ်။တရုတ်ဟာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးပိုပြီးစိတ်အားထက်သန်လာတာတွေ့ရတယ်။ဒေါ်လာရင်းမှာပါဝင်တဲ့အင်အားစုတိုင်းနဲ့ဆက်သွယ်ပြီးသူ့ရဲ့လွှမ်းမိုးမှုကိုပြသလာတယ်။တရုတ်ဟာသူ့ရဲ့လွှမ်းမိုးမှုကိုအသုံးချပြီးဘာဆက်လုပ်မလဲဆိုတာကတော့အရေးကြီးပြီးစောင့်ကြည့်ရမယ့်အချက်ဖြစ်တယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးကိုဘယ်လိုရည်ရွယ်ချက်တွေနဲ့ပဲစတင်ခဲ့တာဖြစ်ပါစေပြည်သူတွေကတော့ຫນွေဦးဒေါ်လာရင်းစကတည်းကပြင်းပြစွာမျှော်လင့်တောင်းတခဲ့တဲ့ဒေါ်လာရင်းအင်အားစုတွေအချင်းချင်းကြားညှိနှိုင်းပြီးအတူလက်တွဲကစစ်ကောင်စီကိုတိုက်ခိုက်တဲ့စစ်စင်ရေးလို့ယုံကြည်ကြပါတယ်လို့အယ်ဂျာဇီးယားဆောင်းပါးကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနထုတ်ပြန်ချက်ကိုလည်းဆောင်းပါးမှာဖော်ပြထားပါတယ်အဲ့ဒီထုတ်ပြန်ချက်မှာဒေါ်လာရင်းအင်အားစုတွေအားလုံးနဲ့ပြည်သူလူထုတရလုံးဟာစစ်အာဏာရှင်စနစ်ဖယ်ရှားရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်ကြဖို့သွေးစည်းညီညွတ်မှုနဲ့ဒေါ်လာရေးခီးကိုဆက်လက်ရှိတတ်ကြဖို့တောင်းဆိုထားတဲ့အကြောင်းလည်းရေးသားထားပါတယ်
။ The Guardian ကလည်း2023ခုနှစ်နိုဝင်ဘာလ6ရက်နေ့မှာလက်လက်ကိုင်အင်အားစုတွေရဲ့စစ်စင်ရေးတစ်ကမြမစစ်ကောင်စီကိုကြီးမားတဲ့အခက်အခဲဖြစ်စေတဲ့ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြပါရယ်။ဆောင်းပါးမှာစစ်ကောင်စီဟာအာဏာသိမ်းပြီးချိန်ကစလို့စစ်ရေးအရာကြီးမားတဲ့စိန်ခေါ်မှုနဲ့ရင်ဆိုင်နေရပါရယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဟာအကြီးကကုန်သွယ်ရေးလမ်းစောင်းကိုဖျက်ထောက်ထားပြီးတော့မြို့တွေအပါအဝင်တရုတ်နယ်စပ်တလျှောက်ကဒါဇင်ပေါင်းများစွာသောစစ်ကောင်စီရဲ့စစ်စခန်းတွေကိုသိမ်းပိုက်ထားပါရယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့စစ်အာဏာသိမ်းတာကိုစန့်ကျင်တော်လှန်တဲ့အင်အားစုအသစ်တွေကြားမှာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဦးဆောင်ညှိနှိုင်းမှုနဲ့ဖြစ်ပေါ်လာတဲ့စစ်စင်ရေးဟာမြန်မာစစ်တပ်ကိုအရှိုက်ထိစေတဲ့ဖောက်ခွဲမှုဖြစ်ပါတယ်။ဒီစစ်စင်ရေးဟာဒီမိုကရေစီလိုလားတဲ့တော်လှန်ရေးလှုပ်ရှားမှုတွေကိုပုံမှန်ကျေပြန့်လာစေမှာဖြစ်တယ်လို့လေလာသူတွေကဆိုကြောင်းရေးသားထားပါတယ
်။မြောက်ပိုင်းညှိနှောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာတပ်ပေါင်းစုမူကိုအတိအကျကျင့်သုံးလို့အခုလိုအောင်မြင်မှုရနေတာဖြစ်တယ်လို့ပိုအိုမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကဘာမာနျူးစ်နက်တဝါ BNN နဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်ပြောရရင်တစ်တုံညာနှစ်ခွန်စစ်စင်ရဲ့အောင်မြင်မှုဟာအတူတကပူပေါင်းဆောင်ရွက်မှုညှိနှိုင်းအကောင့်တွေဖော်မှုရဲ့ရလဒ်ဆိုတာအကောင်းဆုံးသက်သေပြချက်တစ်ခုဖြစ်ပါတယ်လို့နိုင်ငံရေးလေးလာသူတဦးကလည်းမှတ်ချက်ပေးပါတယ်ဒါအပြင်သူကတစ်တုံညာနှစ်ခွန်စစ်စင်ကြီးဟာအဆုံးသတ်တိုက်ပွဲရဲ့အစားအလို့ဗီတာပြောတာကိုသဘောတူပါတယ်အဆုံးသတ်တိုက်ပွဲရဲ့ဏိကုံဖြစ်ဖို့ end game ပေါ့ဗျာ end game ဖြစ်ဖို့ကတော့အခုမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ကြီးပူးပေါင်းဆောင်ရွက်မှုကိုနမူနာယူပြီးတော်လန်ရေးကိုဥဆောင်နေသူတွေအနေနဲ့နိုင်ငံရေးအရာစစ်ရေးအရာအခြေခံသဘောတူညီမှုတွေရအောင်ညှိနှိုင်းကြဖို့လိုပါတယ်စစ်ကောင်စီဟာနိုင်ငံရေးစစ်ရေးစီဝါရေးတန်တမန်ရေးဘက်ပေါင်းစုံအကြက်တဲစိုက်နေတာပါနောက်ပြီးတက်တွင်းအောက်ခြေမှာစိတ်တက်ရေးရကလည်းပြိုနေပြီလို့ပြောလို့ရပါတယ်ဒီတော့ຫນွေဦးဒေါ်လာရေးအင်အားစုတွေကြားမှာ coordinated military attacks တာလုပ်နိုင်ရင်စစ်ကောင်စီဟာအာဖဂန်မှာလိုရုတ်တရက်ပြိုသွားနိုင်တယ်လို့ဆိုပါတယ်ခမညာ
view american တန်ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ view ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ view ရဲ့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်သရရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကျူးဇူးပါတယ်အခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများအစီအစဉ်လှည့်ကြလာပါပြီမအေးတနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
င်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်။ရတဲ့တင်ပြပေးနေတဲ့အတွက် VOA လူကြီးမင်းတွေအားလုံးစိတ်နှလုံးချမ်းသာပျော်ရွှင်ပါစေခင်ဗျာလို့ရေးလာတဲ့တော်ရရှင်ကကြော်စင်မှုဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်เนาะဒီတော်ရရှင်နဲ့စိတ်နှလုံးချမ်းသာပျော်ရွှင်ပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ် VOA ကိုစာရေးနေကြတော်ရရှင်အောင်ပတန်းကလည်းအစီအစဉ်တစ်ခုအပေါ်မှာပြန်ပြီးတုံ့ပြန်ချက်ရေးနေမိကွန်းလေးတွေလည်းမေးလာပါတယ်
BOA ဝိုင်းတော်သူဝိုင်းတော်သားအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနှစ်ဖြာဒုက္ခနဲ့ပြည့်စုံကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါရယ်အန်ငယ်ဥကျော်ဇန်သားနဲ့အန်တီဒေါ်မြသဇင်အောင်တို့ရဲ့အက်ဒီတာနဲ့ဆွေးနွေးခန်းကိုအရန်ကြိုက်ပါရယ်နားမထောင်လိုက်ရရင်အိတ်မပြောစားမဝင်ဖြစ်သွားပါရယ်ဖြစ်နိုင်လို့ရှင်အန်ငယ်ဥကျော်ဇန်သားနဲ့အပြေမှာရေနွေးကြမ်းတောက်ရင်တနေ့ကုန်စကားစမိထိုင်ပြောလိုက်ချင်တာဒါပေမဲ့ဒီဘဝမှာတော့မဖြစ်နိုင်တော့ပါဘူးအန်ငယ်ဥကျော်ဇန်သားကိုအရန်အားကြပါရယ်အင်္ဂါစီမှာတပည့်ခံပြီးပညာတွေစီးပူးသင်ယူခြင်းလိုက်တာထားလိုက်ပါတော့သိကျင်တာလေးရှိလို့မေးပြရစေအမေရိကန်နိုင်ငံရေးအကြောင်းတီကောင်းစရာကနေတဆင့်ဖြေကြားပေးစီလိုပါတယ်အကြောင်းအရာကတော့လာမယ့်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရန့်သာအနိုင်ရခဲ့မယ်ဆိုရင်ဘယ်နှဦးမြောက်သမ္မတဖြစ်လာမှာပါလဲသူကအရင်က45ဦးမြောက်သမ္မတဆိုတော့အခုတစ်ချိန်ပြန်အနိုင်ရလို့ရှိရင်48ဦးမြောက်သမ္မတလို့ခေါ်ဆိုရမှာလားဘနဲ့ကြိမ်မြောက်သမရလို့ခေါ်ရမှာလေခမ
ဟုတ်ကဲ့ပါကိုအောင်ပတန်းစာရေးလာတာကျေးဇူးတင်ပါတယ်ဒီမှာသူမေးလာတဲ့မေးခွန်းကိုမဖြေခင်မှာအန်ကေကျော်စန်တာသူ့စာကိုဖတ်ပြီးတော့အမှားစကားပါလာတာလေးကိုအရင်ပြောချင်ပါရဲ့နော်အန်ကေကျော်စန်တာကသူကကျောင်းဆရာဆရာမတွေဆိုရင်အလေးစားဆုံးနဲ့သူကိုယ်တိုင်နဲ့တက်တလုံးကျောင်းဆရာပဲဖြစ်ချင်ခဲ့တာဆူတောင်းမပြေခဲ့ပါဘူးလို့အန်ကေအမြဲတမ်းပြောရပါတယ်ရှင်ဒီမှာကိုအောင်ပတန်းတည်ကျင်တာကိုဖြေရမယ်ဆိုရင်ဒီတော်ရရှင်မေးထားတာက2024အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်အနိုင်ရမယ်ဆိုရင်ဘယ်နဲ့ဦးမြောက်သမ္မတဖြစ်မလဲတဲ့ဟုတ်ကဲ့ပါသူကအရင်တစ်ချိန်ကသူနိုင်တော့45ချိန်မြောက်ဆိုတော့အခုလောလောဆယ်လက်ရှိတက်နေတဲ့သမ္မတဂျိုးဘိုင်ဒန်က46နောက်တစ်ချိန်နိုင်တဲ့သမ္မတကဘယ်သူပဲဖြစ်ဖြစ်48ဦးမြောက်သမ္မတဖြစ်မှာဖြစ်ပါတယ်ရှင်ပြေကိုနားဆင်ပြီးခုလိုစာရေးမကြာရေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်နော်ဒီမနက်ကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်ဒီကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးကိုလည်းလက်ခံရရှိပါတယ်ဒီတစ်ခေါက်တော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရှဲမြောက်တိုက်ပွဲတွေနဲ့ဆက်စပ်တဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့စာရီးဖော်ပြပေးသွားခြင်းပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တင်ပြစရာလေးတွေရှိလို့ပါ။အခုရှဲမြောက်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းရွှေဟော်အပါအဝင်မြို့နယ်ပေါင်းများစွာကစစ်ဘေးရှောင်နေတရုတ်ပြည်ဘက်ကိုရောက်ရှိနေပါတယ်။အဲ့ဒါသူတို့တွေရဲ့ဆက်သွယ်စရာဖုန်းတွေကိုတရုတ်ရဲတွေတရုတ်စစ်သားတွေကသိမ်းထားတယ်လို့တငယ်ချင်းကပြန်ပြောပြပါတယ်။ပြီးတော့ဆ ਾਇ ရတော့တာတွေလည်းအဆင်မပြေဖြစ်နေတယ်လို့ဆိုပါတယ်ဖုန်းသိမ်းထားတဲ့အကြောင်းရင်းကိုလည်းမသိရပါဘူးဖုန်းပြန်မပေးပဲမိသားစုနဲ့ဆက်သွယ်လို့ဆိုပြီးအမျိုးသမီးတဦးဆိုရင်ရိုက်နှက်ခံရပါတယ်စစ်ပေးဆောင်ပြည်သူလူထုကိုကူညီပေးဖို့တက်ဆိုင်ရာလူကြီးတွေကိုမေးမြန်းပြီးအကူအညီတောင်းပေးစေချင်ပါတယ်ကျွန်တော်ကလောက်ကင်မှနေတာပါနောက်လဲသတင်းတွေကိုထပ်ပို့ပါဦးမယ်
ဒီတော့ရှင်ကတရုတ်ပြည်ဘက်ကိုရောက်နေတဲ့သူတငယ်ချင်းသူ့ကိုစာရေးပြီးတော့ပြောလာတဲ့စာတွေကိုပါကျမတို့ကို screenshot ရိုက်ပြီးတော့ပို့လာတာပါဟိုဘက်မှာတော်တော်လေးခက်ခဲနေရဲဆိုတာကိုသူတငယ်ချင်းကသူ့စာတွေမှာပါတယ်လို့ပဲပြန်ပြီးတော့ရှင်းပြပြီးတော့သူ့ကိုကြောင်းကြားလာတာဖြစ်ပါတယ်နောက်ထပ်သတင်းတွေပို့ပေးပါဦးမယ်လို့လည်းဒီတော့ရှင်ကဆိုလာလို့အထူးကျေးဇူးတင်ပါတယ်နော်ဘေးကင်းကျန်းမာပါစေလို့ကျမဆုတောင်းပါတယ်နောက်ထပ်သောရရှင်ကလည်းလောက်ကိုင်းကအချင်းနေပါဆိုပြီးတော့ရေးလာတဲ့သောရရှင်မှာဒီသောရရှင်ကတော့သူကထိုင်းနိုင်ငံမှာနေတဲ့သောရရှင်မှာတဲ့ဒါပေမဲ့သူ့ကိုရင်းနေတဲ့မိဆွေတွေကဆက်သွယ်ပြီးတော့ပြောပြခိုင်းလို့ပါဆိုတော့စာတဆင့်ရေးလာပေးတာဖြစ်ပါလိမ့်ရှင
်ပြတင်းတစ်ခုလောက်ပေးခြင်းလို့ပါခင်ဗျာလောက်ကိုင်းမှာရှိတဲ့ဗမာအလုတ်သမားတွေအစားအစာပြတ်တောက်ပါတော့မယ်စံစီအဓိကကြတဲ့အစားအသောက်တွေဝယ်လို့မရတော့ပါဘူးခင်ဗျာပြန်လန်းလေးဖွင့်ပေးလို့ရရင်၄-၅ရက်လောက်ဖွင့်ပေးစေခြင်းနဲ့အကြောင်းလေး မီဒီယာကနေတဆင့်တောင်းဆိုပေးစေချင်ပါတယ်ခင်ဗျာ။ယာနဲ့ချီတဲ့မြန်မာအလုပ်သမားတွေရှိနေပါတယ်ခင်ဗျာ။ကျေးဇူးပြုပြီးအကူအညီပေးပါ။ Wi-Fi ရတဲ့အကူတယောက်ကဆက်သွယ်လာပြီးဒီစာလေးပေးဖို့ခိုင်းလို့ပါ။အမှန်တကယ်ဒုက္ခရောက်နေကြတာပါခင်ဗျာ။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော်ကတော့ထိုင်းနိုင်ငံမှာနေတာပါ။
ဒါကတော့ရှမ်းမြောက်တိုက်ပွဲတွေနဲ့ဆက်ဆက်ပြီးဖြစ်နေတဲ့အခြေအနေတွေကိုသတင်းရှင်တွေရေးလာတာကိုဖော်ပြပေးလိုက်တာပါအခုဆက်ပြီးတော့ဂျန်တဲ့အချိန်ပိုင်းတွေမှာရင်းမွှေ့လာတဲ့သတင်းရှင်တွေရဲ့စာတွေကိုပြန်ကြားပေးကြပါမယ်လက်တလုံးမြန်မာနိုင်ငံမှာနိုင်ငံကူးလက်မှတ်လုပ်ရတဲ့အခြေအနေအထူးခက်ခဲနေတာအားလုံးလည်းကြားမယ်ထင်ပါတယ်ဒီလိုမျိုးနိုင်ငံသားသွားလက်မှတ်လုပ်ရတာခက်ခဲတဲ့အပြင်လေးစိတ်မှဆင်ဆင်းမှုတချို့ကြောင့်ဒီလက်မှတ်ရှိပြီးသားသူတွေအတွက်လည်းပိုခက်ခဲပါတယ်ဆိုပြီးရေးလာတဲ့စာတစ်စောင်ကိုဖော်ပြပေးကြပါမယ်
စစ်ကောင်စီကလေစိတ်မှအရင်လို passport တွေမကဘဲနဲ့မှတ်ပုံတွေမှယူလာရမယ်ဆိုတဲ့ဥပဒေကြောင့်မွန်းချက်လုံးလို့ VOA ကမြန်မာပြည်မှာဗီဇာများအစီအစဉ်မှာပါဝင်ရင်ဖွင့်ပြရစီရှင်။ကျမရဲ့အဖေက VOA Radio ပရိသတ်မှုကျမငငယ်လေးကလေးက VOA ကိုနားထောင်ခဲ့ရတာကြောင့်ကျမလည်း VOA ပရိသတ်ပါပဲ။အခုတော့အဖေနားထောင်နေမယ်လို့ထင်ပါတယ်။လုံခြုံရေးအရာအကောင့်နံပါတ်နဲ့နာမည်အရင်တွေကိုတော့မဖော်ပြပါနဲ့နော်။ကျမရင်ဖွင့်ချင်တာကတော့အခုလေစိတ်ဥပဒေကအသက်လိမ်မလုထားတဲ့သူတွေအတွက်ပြဿနာမရှိပေမဲ့လို့23နှစ်နဲ့35နှစ်ကြာတိုးလျှော့လုထားတဲ့သူတွေအတွက်ကတော့ပြဿနာအကြီးကြီးပါကျမ passport လုတုံးက23နှစ်မပြည့်သေးလို့အသက်ကိုတိုးလုထားလို့လွဲနေပါတယ်တကယ်လို့လေစိတ်မှာမှတ်ပုံတင်ခုနှစ်နဲ့ passport ခုနှစ်မတူဘူးဆိုရင်သူတို့ကဘယ်လိုအရေးယူမလဲဆိုတာမသိရလို့မြန်မာပြည်ကိုမပြန်ရဲပါဘူးပြန်လာလို့မရရင်ကျမအတွက်ကတော့မိသားစုအိမ်လွမ်းတဲ့ဒဏ်ကိုပဲခံရမှာပါမိသားစုစားဝတ်နေရေးခံပါလေအခုနိုင်ငံရေးအခြေအနေကြောင့်ပူရောဆိုးရင်ပါတယ်ကျမမိသားစုကတောင်သူတွေပါစစ်ကြောင်းထိုးရင်စစ်ဆောင်ရနဲ့ဝင်ငွေကကျမတယောက်တည်းပေါ်မှာပဲမိခိုနေရတာပါကိုဗစ်နဲ့နိုင်ငံရေးတွေမဖြစ်ခင်ကအိမ်လည်းပြန်ရတာပျော်စရာကောင်းပါတယ်မစားရတာကြားတဲ့ဒေသစားရင်းအိမ်ကဖွယ်ဖွယ်ရရချက်ချွေးတဲ့အမျိုးတွေစီသွားလေတယ်နောက်ဖျားဝူတွေလည်းသွားကြတယ်အခုကတော့စိတ်ဆင်းရဲတာတွေချိန်မိတ်ခံနေရပါတယ်ကိုလိုဘဝတူတွေလည်းရှိမဲ့ချင်းလို့အခုလိုမျိုးဘဝတူတွေကိုစားရင်ဖွင့်လိုက်တာပါရှင
်ဒီတော့ရှင်ကတော့23နှစ်နဲ့35နှစ်ကြာအတိုးလျှော့လုထားတဲ့သူတွေအတွက်ပြဿနာအကြီးကြီးပါလို့ရေးလာတာပါ23နှစ်မပြည့်လို့အသက်ကိုတိုးလုထားရတယ်ဆိုလို့ဒီမှာလဲစဉ်းစားမိတာကတခြားနိုင်ငံတွေမှာဆိုရင်ဒီနိုင်ငံကူးလက်မှတ်လုပ်တယ်ဆိုရင်ကိုယ့်ရဲ့ဒီမွေးစင်းတွေကအသက်အမှန်နဲ့ပဲမမှန်ကန်ကန်လုပ်ရတာဖြစ်ပါတယ်ဘယ်အသက်အပိုင်းခြားကြောင့်ဒီ password လုပ်ရမှာအခက်အခဲဖြစ်မယ်ဆိုတာမျိုးဟိုနိုင်ငံသားထွက်ဖို့အခက်အခဲရှိတယ်ဆိုတာမျိုးမရှိတဲ့အတွက်ကြောင့်လို့မြန်မာနိုင်ငံအခြေအနေနဲ့အကွာကြီးကွာနေတာကိုလည်းဒီမှာသိတာထင်ရှားစွာမြင်နေရပါတယ်နော်သတို့ရှင်တွေပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ထုံးစံတိုင်းပဲဘေးကင်းရန်ကွာရှိကြပါစေလို့ကျွန်မဆက်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျွန်တော်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေးတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သ
တို့ရှင်နေအားလုံးဒေးရနေရခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင
်နောက်ထပ်အပတ်စဉ်စီစဉ်တစ်ခုတင်ဆက်ပြီးပါမယ်ညီတော်မဟာမိတ်သုံးဘွဲ့ရဲ့ဆက်စင်ရေး1320ဟာဆရာနာတိမ့်မှုအလွန်လက်နက်ကန်ပြပခါတွေပေါ်မှာတက်ရောက်မှုတွေရှိလာစေပါတယ်ဒီတစ်ပတ် ISP မြန်မာရဲ့မြင်းငွေကျဲမှတ်စုစီစဉ်မှာရှုစားနိုင်ပါတယ်
ဒီဘက်မှာတော့ ASG မြန်မာရဲ့ကနဦးသုံးသချက်အမှတ်18မှာပါတဲ့အကြောင်းအရာတွေပေါ်အခြေခံပြီးညီနောင်မဟာမိတ်သုံးဖွဲ့ရဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ခံတဲ့စစ်ပွဲရဲ့အချက်ပေးနေပုံတွေကိုဖော်ပြပါမယ်စစ်စင်ရေးတစ်တုံညာနှစ်ခွန်ရဲ့စစ်စင်ရေးဥတီယာတခုကလောက်ကင်မြို့ကိုပြန်လည်သိမ်းပိုက်ရေးဖြစ်ပါတယ်ဒါပေမဲ့ဆက်အနာရှင်စနစ်အမြင့်ဖြတ်ရေးကလည်းရည်ရွယ်ချက်တခုဖြစ်ပါတယ်တရုတ်နိုင်ငံရဲ့လူလားမှုတခုဖြစ်တဲ့ကြားဖြန့်ကိုင်းတွေကိုနှိမ်နှင်းဖို့လည်းပါဝင်ပါတယ်လုံးဝမှာ၈ရက်ထိစကမ်းပေါင်း150ကျော်ကိုတင်ခဲ့တယ်လို့မြို့၅မြို့ကိုတင်ယူထားပါတယ်ဒီအထက်တရုတ်မြန်မာနယ်စပ်မြို့၄မြို့ပါတယ်လို့စစ်ကောင်စီစစ်ကူလာနေတဲ့လမ်းကြောင်းပေါ်ကတင်ညီမြို့ကိုလည်းတင်ထားပါတယ်ဒီလိုတင်ယူမှုတွေပြီးမှတော့လောက်ကင်ဟာပိတ်ဆို့ခံထားရတဲ့အနေအထားဖြစ်ခဲ့ပါတယ်စစ်စင်ရေးရဲ့အချက်ပေးနေပုံလေးကိုလေ့လာကြည့်ရင်မင်းမောအနည်းဆုံး၅ခုလောက်တွေ့နိုင်ပါတယ်။ဂျမားစစ်တပ်ဟာလူလူထောက်ခံမှုလုံးဝမရှိသလောက်ဖြစ်သွားခဲ့ပြီလား။ရုပ်ဝတ္ထုပိုင်းတာတော်ပေမဲ့သတင်းအချက်အလက်နဲ့စစ်တပ်ပိုင်းအရအားနည်းသွားပြီလား။ခေါင်းဆောင်ပိုင်းဟာစစ်တပ်ကိုအကြက်တဲကထွက်ပေါက်ရအောင်မလုပ်ပေးနိုင်တော့ဘူးလား။ဒါတွေကိုစစ်တပ်အရာရှိတွေတပ်သားတွေဘယ်လိုဖြေမလဲဆိုတဲ့မေးခွန်းတွေကအချက်ပေးနေပါတယ်။အပြင်ဖီအားနဲ့အတူအတွင်းလိုက်ပြိုဆင်းနေတာရှိမရှိဆိုတာကစစ်မျက်နှာကြင်မကြဲကိုဆုံးဖြတ်လို့ရပါတယ်။ကျန်တဲ့လက်နက်ကင်အင်အားစုအသီးသီးကိုလည်းအကုံဝင်အော်မလားဆိုပြီးအချက်ပေးနေပါတယ်။တက်ပြုံနေပြီးဒီအချိန်အကုံဝင်မှုအကောင်းဆုံးလားတွက်ချက်ဖို့အချက်ပေးနေရပါ။စကိုင်းမှာဆိုဒေသခံကာကွယ်ရေးတပ်တွေနဲ့ကချင်လွတ်လပ်ရေးတပ်မတော်တို့ကဟန်ချက်ညီစစ်စင်ရေးကိုဆင်နွှဲနေပါတယ်။ကရင်ဒီမှာလည်းတတိယတုံညခွန်စစ်စင်ရေးဆိုပြီးချိန်သားကိုက်ထိုးစစ်တွေဆင်လာကြပါတယ်။ရခိုင်မှာတော့ရခိုင်တပ်တော် AA ကစစ်ကောင်စီနဲ့ယူထားတဲ့အပြစ်ရည်ကိုမဖြတ်သေးပါဘူး။အင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အတွက်ချက်ပေါ်မူတည်ပြီးလဲတုံ့တက်နိုင်ပါတယ်။တစ်ဖက်မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားသတိကြီးကြီးစောင့်ကြည့်နေဖို့အချက်ပေးနေပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားလက်မြေချက်ထွယ်လို့စစ်ပောင်ကျဲရတဲ့တမိုင်းအထွေကြုံလဲရှိပါတယ်။စစ်စင်ရေးဟာကြာလာတာနဲ့အမျှမြို့ပြနေရက်သားပြည်သူတွေကိုစစ်ပြင်ကြရတော့မလားဆိုတဲ့အချက်ပေးမှုလည်းဖြစ်စေနိုင်ပါတယ်။မြို့ကြီးတွေမှာယူကြီးတွေရဲ့တိုက်ပွဲဖော်မှုကျယ်ပြန့်လာပြီးရက်သားတွေလည်းပါဝင်လာကြမယ်။ဒီလိုမြို့ပြလက်နက်ကင်အုံကြွားမှုမြို့တွင်းတိုက်ပွဲတွေလည်းဖြစ်ဘူးလို့မပြောနိုင်ပါဘူး။ဒါအပြင်တရုတ်နိုင်ငံအပါအဝင်ကြံအိမ်နီးချင်းတွေကိုအချက်ပေးတာမျိုးဖြစ်နိုင်ပါတယ်။အိမ်နီးချင်းမဟုတ်တဲ့ရုရှားနဲ့အမေရိကန်လိုနိုင်ငံတွေပုံစံအသီးသီးနဲ့ဝင်ပါလာကြမလားဒီလိုမြင်လာရင်လဲစစ်ပောင်ဟာပထမနိုင်ငံကြီးအရာကျယ်ပြန့်ရှုပ်ထွေးသွားနိုင်ပါတယ
်နောက်ထပ်ပတ်စဉ်စီစဉ်တစ်ခုတက်ဆက်ပြီးပါမယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကမ္ဘာအကြီးဆုံးအပြစ်နာစာကင်းတဲ့စိန်ပြတလုံးကိုအမေရိကန်ဒေါ်လာ44တန်နီးပါးနဲ့လီလန်တင်ရောင်းချပါတယ်ဒီလိုမျိုးကမ္ဘာထလွှားကအထူးခြေခြားသတင်းတွေကိုကိုကြီးညာနဲ့မခင်ဖြူတွေတက်ဆက်ထားပါတယ်
မေဂန်ပြောင်စုမှာ Thanksgiving ရာသီကျေးဇူးတော်နေ့အချိန်မှန်လိုအပ်နေတဲ့နယူးယောက်မြို့သူမြို့သားတွေကိုလူဒန်းနိုင်ဖို့အတွက်စီတုဘူးအမှုပညာပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။နယူးယောက်မြို့သူမြို့သားတသန်းကိုချွေးမွေးနိုင်ဖို့ရည်ရွယ်ပြီး Construction စီတုဘူးတိဆောက်ခြင်းလို့နာမည်မှဲ့ထားတဲ့ဒီအဖွဲ့ကဦးစီးကျင်းပတာပါ။ဒီဇိုင်နာတွေ၊အင်ဂျင်နီယာတွေနဲ့ဖိတုခါပညာရှင်တွေကစီတုဘူးတွေကိုသုံးပြီးဗဟုရုပ်ကြီးတွေကိုတိဆောက်ရပါတယ်။အသင်းပေါင်း28သင်းဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတူနာနဲ့ဆယ်မွန်၅တတာပေါင်း4000ခွဲကိုအသုံးပြုခဲ့ပါတယ်။သူတို့ထုလုပ်ခဲ့တဲ့ဗဟုရုပ်တွေထဲကမှလိတ်နင်ဂျာရုပ်၊ဝင်းနီသဖူးရုပ်၊တစ်ကလက်အုံနဲ့တခြားရုပ်မျိုးစုံပါဝင်ပါတယ်။အကောင်းဆုံးမူရင်းဒီဇိုင်းစုကိုရသွားတဲ့ရုပ်ထုကတော့ခိုးတကောင်က နယူးယောက်တစိပ်ပါတဲ့ကော်ဖီခွက်ကိုတောက်နေတဲ့ပုံဖြစ်ပါတယ်။ Construction အဖွဲ့အနေနဲ့1993ခုနှစ်ကတည်းကဒေသခံပရိဟိတအစားအသောက်ပေးဝေတဲ့အဖွဲ့တွေကိုလှူဒါန်းခဲ့တာဟာအစားအသောက်၄ချိန်ပေါင်း2တန်းကျော်ရှိနေပြီလို့အဖွဲ့တည်ထောင်သူ Jennifer Green ကပြောပါတယ်ရှင်။
ကမ္ဘာအကြီးဆုံးအပြစ်အနာစာခင်းတဲ့စိန်ပြတလုံးကိုပြီးခဲ့တဲ့အပတ်ကအမေရိကန်ဒေါ်လာ44သန်းနီးပါးနဲ့လေးလံတင်ရောင်းချခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဖာမြို့မှာကျင်းပတဲ့ခရစ်စတီလေးလံကုမ္ပဏီရဲ့ရှားပါးရည်စနာပစ္စည်းများရောင်းချတဲ့လေးလံပွဲမှာရောင်းချခဲ့တာပါ။ Blue Rye တော်ဝင်အပြားလို့နာမည်ပေးထားတဲ့ဒီစိန်ကြီးဟာအလေးချိန် 18.6 ကာရက်ရှိတာပါ။ထူးခြားတဲ့အပြာရောင်တောက်အရောင်ရှိတဲ့ဒီစိန်တုံးကြီးကို Bear Shape တစ်တော်ဒီပုံစံတွေးထားပြီးဒီလံပွဲမတိုင်ခင်ကတော့ဒီစိန်ကြီးဟာအမေရိကန်ဒေါ်လာတန်90လောက်ရမယ်လို့ခန့်မှန်းထားခဲ့တာပါအခုကျင်းပခဲ့တဲ့လေလံပွဲမှာတခြားရှားပါးရည်သနာပစ္စည်းတွေကိုလည်းလေလံတင်ရောင်းချခဲ့ပြီးအမေရိကန်ဒေါ်လာစုစုပေါင်း89တန်းဖို့ရောင်းချခဲ့ရပါတယ်ခင်ဗျာ
ပါရီမြို့တော်မှာဂျစ်တီအေဂရစ်နပိုလီယံပူနာဖက်ရဲ့အုတ်ချုပ်တလုံးကိုလေလံတင်ရောင်းချတဲ့အခါအမေရိကန်ဒေါ်လာ8သိန်းလောက်ရမယ်လို့ပြောလင့်ချပါတယ်။ဒီအုတ်ချုပ်ကိုနိုဝင်ဘာလကုန်လောက်ကျရင်လေလံတင်ရောင်းချမှာပါ။ဘီဗာတရင်နဲ့ပြုလုပ်ထားတဲ့ဒီအုတ်ချုပ်ဟာနပိုလီယံပြည်သက်ကိုအုတ်ချုပ်တဲ့အချိန်ကဝစ်ဆင်ခဲ့တာဖြစ်ပြီးနပိုလီယံရဲ့ကိုယ်ပိုင်အမှတ်အသားဖြစ်တွဲမြင်လေးရှိတဲ့နှစ်ဖက်ခြွန်ပြီးအလယ်မှာစဝိုင်းချမ်းပုံချုပ်လုပ်ထားတဲ့အုတ်ချုပ်ဖြစ်ပါတယ်။နပိုလီယံဟာဒီအုတ်ထုပ်အချွန်နှစ်ဖက်ကိုဘေးမှာထားဝစ်ဆင်လေးရှိပြီးအဲဒီခေတုံးကတခြားသူတွေဟာအချွန်နှစ်ဖက်ကိုအရှိမထားဝစ်ဆင်လေးရှိတာပါဒီအုတ်ထုပ်ရဲ့ရှိမှာဖဲပြားလေးတစ်ခုတက်ဆင်ထားပြီးဒီဖဲပြားလေးဟာသူဒုတိယအကြိမ်အာနာပြန်မရခင်တုန်းကတက်ဆင်ခဲ့တာပါဒီအုတ်ထုပ်နဲ့အတူနောက်ဆုံး Saint Helena ကျွန်းပေါ်နေနေတန်ခံခဲ့ရတဲ့အချိန်တုန်းကနပိုလီယံဝစ်ဆင်ခဲ့တဲ့ညဝေအင်ဂျီနောက်ပြီးတော့သူ့ရဲ့နောက်ဆုံးတည်တန်းစာကိုလည်းလေလံတင်သွားဖို့ရှိပါတယ်ရှင်
ဂျင်းတဲ့နိုင်ငံမြောက်ပိုင်းကလယ်သမားတအူးဟာသူ့ချစ်သူကိုလက်ထပ်ခွင့်ထောင်းဖို့အတွက်လက်ထပ်မလားဆိုတဲ့စာသားကိုလယ်ကွင်းထဲမှာအကြီးကြီးဖန်တီးခဲ့ပါတယ်။နှစ်ဟက်တာကျယ်တဲ့လယ်ကွင်းထဲမှာ180မီတာလောက်ရှိတဲ့စာသားကိုရဖို့အတွက်အချိန်တစ်နှစ်လောက်ယူပြင်ဆင်ခဲ့ရတာဖြစ်ပြီးတော့လယ်ထွန်ဆက်နဲ့အပင်တွေကိုပုံဖော်ခဲ့တာပါ။ဂျူလီယန်တလက်ဆိုသူလယ်သမားဟာရှစ်နှစ်ကြာတွဲခဲ့တဲ့သူ့ချစ်သူ LOD Blue ကိုလယ်ကွင်းထဲခေါ်လာပြီးလက်ထပ်ခွင့်တောင်းခဲ့တာပါဒီစာသားကိုပြဖို့အတွက် drone ရင်မြန်ကိုအသုံးပြုခဲ့ပြီးတော့သူ့ချစ်သူကလည်းလက်ထပ်မယ်လို့အဖြေပြန်ပေးခဲ့ပါတယ်ခင်ဗျာ
view american တန်ကလွှင့်ထုတ်ပေးနေတာပါ view မြန်မာပိုင်းကိုဆက်သွယ်လို့ရဆိုရင်တော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်ဝေဖန်ကြံပြုချက်တွေကိုကျူးလို့ပါတယ်နိုဝင်ဘာလ6ရက်တနင်္လာနေ့မှတပိုင်းထုတ်လွှင့်ချက်တွေကိုမကြခင်ရန်နာမှာဖြစ်ပါတယ်အခုတော့ကြံရှိနေတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုတင်ဆက်ပေးပါမယ် american သမ္မတ joe biden ကတရုတ်နဲ့စစ်တပ်ချင်းဆက်ဆံရေးပြန်လည်ထူထောင်ဖို့လူလာနေတယ်လို့အင်ဂျီရောလုံချုံကြီးအကြံပေးအဘိရောမျိုးသားလုံမျိုးကြီးအကြံပေး Jake Sullivan ကတင်းနေနေမှာပြောဆိုပါတယ် Mr. Biden နဲ့တရုတ်သမ္မတ Xi Jinping တို့မတွေ့ဆုံပြီးရက်အတန်ငယ်လူတဲ့အချိန်မှာအခုလိုသူကပြောတာပါ Mr. Biden နဲ့ Mr. Xi Jinping တို့ဟာအမေရိကန်နိုင်ငံ San Francisco မှာကျင်းပမဲ့အာရှပစိဖိတ်ဘူးပေါင်းဆောင်ရည်ထိပ်သီးညီလာခံမှာဗိုလ်တုံးနေမှာလူချင်းတွေ့ဆုံဖို့ရှိနေပါတယ်နောက်ဒီမြန်မာနိုင်ငံလောက်ကင်ဒေသမှာရှိတဲ့ Internet လိမ်လည်ခိုင်းကောင်းဆောင်တွေကိုတရုတ်ရဲတပ်ဖွဲ့ကနေပြီးတော့လူရှိနေတဲ့အကြောင်းပြည်သူ့လူမျိုးရေးဌာနကနေပြီးတော့တင်းဦးနေနေမှာစီရင်ထုတ်ပြန်လိုက်တယ်ဆိုပြီးတော့တရုတ်နိုင်ငံတော်ပိုင်းစင်ဝါသတင်းဌာနကနေပြီးတော့ကြေညာပါတယ်ကြေချမ်းပြည်နယ်ဝင်ကျိုးမြို့ရဲတပ်ဖွဲ့ရဲ့စစ်ဆေးစုံစမ်းမှုအရဒီကိုင်းဟာကာလရှည်ကြာရာဇဝတ်မှုတွေကိုတရုတ်နိုင်ငံသားတွေပေါ်မှာကျူးလွန်ခဲ့တယ်လို့ဆိုပါတယ်တရုတ်ရဲတပ်ဖွဲ့ကလူရှိနေတဲ့၄ယောက်ကတော့မင်းရွှေချမ်းနဲ့သူ့ရဲ့အွယ်ရောက်ပြီးသားသမီး၃ယောက်တို့ဖြစ်ကြပါတယ်တရင်ပြီးတဲ့သူကိုစုငွေယွမ်း3သိန်းကနေပြီးတော့5သိန်းထိပေးမယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီမနေ့အစီအစဉ်တွေကတော့ဆုံးသတ်ပြီးဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လွှင့်မှုကတော့မန္တလေးအောင်ဖြစ်ပါတယ်နိုဝင်ဘာလ6ရက်တနင်္လာနေ့ခင်ဗျာနိုဝင်ဘာလ13ရက်တနင်္လာနေ့မနေ့ခင်ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့လိုင်းလံမီတာ190တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးလူဝါဆန္ဒတွေပြည့်ပြီးတော့အနေနဲ့ပေးကင်းပေးရှင်းကြပါစေကျွန်တော်တားညို့ပါ